ဂျာမနီနိုင်ငံဘာလင်မြို့ကခရစ်စမတ်ဇေရန်တိုက်ခိုက်သူအဖြစ်တန်ရရှိခံရသူအနစ်အမနီရဲ့သူတော်ဆက်သူတူနဲ့အားစစ်သွေးကြွားနှစ်ဦးတို့ကိုတူနီရှားအာလာဘိုင်းတို့ကဖမ်းဆီးလိုက်တယ်လို့ပြည်ရေးဝန်ကြီးဌာနကစနေနေ့မှာပြောပါရယ်တန်ရရှိခံရသူ၃ဦးဟာဘာလင်မြို့မှာအကြမ်းဖက်တိုက်ခိုက်ခဲ့သူအနစ်အမနီနဲ့အဆက်အသွယ်လုပ်သူတွေအကြမ်းဖက်အဖွဲ့ဝင်တွေဖြစ်တယ်ဆိုပြီးထုတ်ပြန်ချက်မှာပြောထားပါရယ်သူတို့၃ဦးကိုတောက်ကြားနေကဖမ်းဆီးလိုက်တာပါတစ်ချိန်တည်းမှာပဲရာနဲ့ချီတဲ့လူတွေဟာစနေနေ့မှာတူနီရှားနိုင်ငံမြို့တော်တူနစ်ကလမ်းတွေပေါ်ထွက်ပြီးတော့အကြမ်းဖက်မှုဆန့်ကျင်ရေးစုဝေးခဲ့ကြပါရယ်အကြမ်းဖက်အဖွဲ့အစည်းတွေနဲ့ဆက်ဆက်နေတဲ့ပြည်ပရောက်တူနီရှားနိုင်ငံသားအလုံးကိုပြန်ခေါ်ပြီးမိခင်နိုင်ငံမှာတရားရင်ဆိုင်မှုလူပေါင်း200လောက်ကအစိုးရကိုတိုက်တွန်းတောင်းဆိုခဲ့ကြပါရယ်ပြီးခဲ့တဲ့နှစ်မတ်လက IS တို့တိုက်ခိုက်ခဲ့တဲ့ဘာဒိုပြတဲ့အပြင်ဖက်မှာဆန္ဒပြသူတွေစုယုံခဲ့ကြတာပါအဲ့ဒီဖြစ်ရမှာကမ္ဘာလက်ခီးသွား22ဦးနဲ့တူနီရှားရဲတအုပ်တို့ကိုတနတ်တမားကပြစ်တက်သွားခဲ့တာဖြစ်ပါရယ်မီလန်မြို့မှာအီတလီရဲရဲ့ပြစ်ခတ်မှုကြောင့်တေဆုံသွားပြီဖြစ်တဲ့အမန်နီရဲ့ဖြစ်နိုင်ခြေရှိတဲ့အပေါင်းပါတွေကိုဂျာမနီတာဝန်ရှိသူတွေလိုက်လံရှာဖွေနေချိန်နောက်တနေ့မှာပဲတူနီရှားမှာအခုလိုဖမ်းဆီးမှုဖြစ်ပေါ်တာပါခရစ်စမတ်ပွဲတော်ကာလကိုတနင်္ဂနွေကျင်းပနေခြင်းဖြစ်ပေမဲ့လို့ယာနဲ့ချီတဲ့ထောက်လှမ်းရေးတွေကတော့အာလရဲ့ကာလတစ်လျှောက်လုံးစုံစမ်းစစ်ဆေးရေးတွေဆက်လုပ်သွားမယ်လို့ဂျာမနီတာဝန်ရှိသူတွေကပြောပါရယ်ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲကလည်းပူပေါင်းကြံစီသူတွေရှင်းပြအဓိကအယုံစိုက်ပြီးစုံစမ်းစစ်ဆေးသွားမယ်လို့ပြောပါရယ်